သမရဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါမိုင်လာကိုနေအိမ်ကနေတိမ်းသွားတဲ့ဆေးရုံစစ်တမ်းတွေကိုဖက်ဒရယ်စုံစမ်းစစ်ဆေးရေးဘယူရို FBI ကတုံ့သက်စစ်ဆေးခွင့်ယာယီပိတ်ထားဖို့ထရမ့်ရဲ့ရှေ့နေတွေကဖက်ဒရယ်အစိုးရတရားသူကြီးတူထံရှောက်ထားလိုက်ပါတယ်။မလိုက်မှုမရှိတဲ့အထူးတာဝန်ခံတအုပ်ကိုခန့်ပြီးမှတုံ့သက်စစ်ဆေးမှုပြန်ပြီးလုပ်ဖို့ရှေ့နေတွေကတောင်းဆိုပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကသမရဟောင်းထရမ့်မိုင်လာကိုနေအိမ်ကို FBI ကဝင်ရောက်ရှာဖွေပြီးဆေးရုံစစ်တမ်းတွေယူသွားတဲ့လုပ်ရဟာအုတ်ချုပ်မှုအာဏာခံစား권ကိုဂရုမစိုက်ဘဲအတင့်ရဲလွန်းတဲ့လုပ်ရဖြစ်တဲ့ဆိုပြီးတရားရုံးလျှောက်ထားချက်တမ်းမှာရှေ့နေတွေကပြောပါတယ်။တဆိုင်သူသာဖတ်ရှု권ရှိတဲ့ထိတ်တန့်စီရစတဲ့မှတ်တမ်းတွေကိုသမ္မတတာဝန်ပြီးဆုံးခဲ့တဲ့နောက်ပိုင်းသမ္မတဟောင်းထရမ့်တရားမဝင်ယူဆောင်ထားခြင်းရှိမရှိ FBI ကစုံစမ်းနေတာပါ။လုံခြုံရေးအဆင့်သတ်မှတ်ထားတဲ့စီရစတဲ့ဆက်တစုံကိုဖလော်ရီဒါနေအိမ်ကနေဒီလအစောပိုင်းမှာ FBI ကတင်စီရမိတာဖြစ်ပြီးဒီထဲမှာအစိုးရဌာနတွေမှာပဲထားရတဲ့နိုင်ငံတော်ရဲ့အဆင့်မြင့်ဆုံးထိတ်တန့်လုံခြုံရေးအဆင့်စီရစတဲ့ထိုးထားတဲ့ဆယ်စားတန်းနေပါနေပါတယ်ဒီနေ့အစပိုင်းမှာလဲထရမ့်သမ္မတတာဝန်ကနေပြီးဆုံးသွားချိန်မှာအမျိုးသားမော်ဂွန်တိုက်ကနေသူ့ကိုသူတို့တွေထိမ့်သိမ်းရမယ်ဆယ်စားတန်းပါပုံးတွေကိုဖလော်ရီဒါနေအိမ်ကနေပြီးတော့တည်ယူခဲ့တာဖြစ်ပါတယ်